နိုင်ငံကူးလက်မှတ်ထုတ်ပေးတာကြီးပအလုပ်ကအလုပ်သမားတက်တည်ခံကပ်ပြားထုတ်လုပ်တာနဲ့ပြည်တွင်းခီးသွားလာဓာရီမှာသုံးဖို့အတွက်မှတ်ပုံတင်အစားထိုး UND slit အရက်အခေါ် smart ကလုပ်သူတွေအရင်ကထက်ပိုများလာပါတယ်အမြင့်ကြီးနဲ့လှုပ်ဆောင်ရတာတွေကြောင့်ပေါက်ဈေးမြို့မြို့နဲ့ဈေးကွက်ဖြစ်နေတယ်လို့ဒေသခံထုတ်ကပြောပါတယ်။ဒီသတင်းရန်ကုန်ကပြပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်
။နိုင်ငံသားစီစီရက်ကအရက်အခေါ်မှတ်ပုံတင်နေရာမှာကိုယ့်ရဲ့အချက်အလက်တွေကိုကွန်ပျူတာဆာဗာမှာစနစ်တကျသိမ်းနေစနစ်ဖြစ်တဲ့ smart card ပုံစံနဲ့ပြောင်းလဲဖို့အရင် NLD အစိုးရလက်ထက်ကလေးကပြင်ဆင်လာတာပါ။အဲ့ဒီနောက်အခုစစ်ဆောင်စီလက်ထက်မှာစတင်အကောင့်ထည့်ဖော်တာပါ။ဒါပေမဲ့လို့အခုလက်ရှိထုတ်ပေးနေတာက smart card မဟုတ်သေးပါဘူး။ smart card စနစ်စတင်နိုင်ဖို့အတွက်ကနအူအဆင့်အနေနဲ့စစ်ကောင်စီလက်ဝါကဖက်ကနေရာရီ slip အနေနဲ့ unique identification number UID EID slip ဆိုတာကိုစတင်ထုတ်ပေးတာပါ။ဒီ slip ရပြီးသူတွေကနောက်ပိုင်းမှာ smart card ကိုထပ်မံလဲလှယ်ရမှာဖြစ်ပါတယ်။ဒီစစ်ဟာကိုမှရှိတဲ့နိုင်ငံသားစီစီရေးကံအရက်အခေါ်မှတ်ပုံတင်မှာပေါ်ဝင်တဲ့အချက်အလက်ကိုလာဘကရဲ့ကွန်ပျူတာထဲသိမ်းဆည်းတဲ့ကိုအချက်အလက်နဲ့တိုက်ဆိုင်စစ်ဆေးပြီးမှန်ကန်တဲ့ဆိုရင်ထုတ်ပေးတဲ့စလစ်ဖြစ်ပါတယ်။ဒီစလစ်ရှိမှပြည်ရင်းပြည်ပါစီသွားလာတဲ့အခါအဆင်ပြေနိုင်တာကြောင့်မနေ့3နိုင်ကလေးကမြို့နယ်လာဘကယုံရှိမှလာရောက်တန်းစီကြတဲ့အထိဖြစ်လာတာလို့ဒေသခံတွေကပြောပါတယ်။လာဝကဖက်ကလည်းတနည်းကိုတတ်မှတ်တဲ့ပမာဏအရာပဲထုတ်ပေးနိုင်တာမလို့နေ့စဉ်တန်းစီသူတွေများလာသလိုအမြန်ကြီးနဲ့လှုပ်တဲ့ဈေးကွက်လည်းပေါ်လာပါတယ်။ရှန်ကုန်မြို့ရင်းမှာတော့ပေါက်ဈေးကတအူးကိုတောင်းခဏပေါက်ဈေးရှိတယ်လို့အမြန်ကြီးနဲ့လှုပ်ပေးနေတဲ့လာဝကဝန်ထမ်းတအူးက VOA ကိုပြောပါတယ်
။မှန်ကတော့လေအဲ့လိုအမားတို့အပြင်မှာတန်းမစီပဲနဲ့ဒီလိုပဲကိုယ့်ဘက်ကိုဟိုအချိန်မရလို့ဝင်ရိုက်တဲ့ဟာမျိုးနေရာတော့ရှိတယ်ပေါ့နော်။အဲ့ဒါကြတော့သူတို့တယောက်ကို3000ပေးရရှင့်ဟိုကနာမည်မှတ်ပုံနေနေအချက်လက်နေလေတနည်းပြောလိုက်တနည်းခုစာလေးနဲ့ရေးဆောင်ပြေးထားလိုက်မယ်လေတနည်းမနေ့ကညအကြောင်းပြပေးမယ်တလားချက်ချင်းလာသူမအိုက်ချက်ချင်းထွက်ခဲ့နော
်တန်းစီစောင့်ဆိုင်ပြီးတော့လှုပ်တဲ့သူတွေများလာပဲမလို့ဝန်ထမ်းအင်အားစစ်အင်အားမလောက်ငါလဲပြဿနာတွေရှိတာမလို့အခက်အခဲတချို့ကြုံနေရတယ်လို့နာမည်မဖော်လို့တဲ့လက်ဝကဝန်ထမ်းတူကပြောပါတယ်စစ်တောင်စီလက်အောက်ခံလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနလာဝကက2023ခုနှစ်မတ်လကစတင်ပြီးတော့နိုင်ငံသားအလုံးကို smart card လုပ်နိုင်ဖို့တစ်စစ်လုပ်ခိုင်းခဲ့တာပါကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေအလွယ်တကူသိသွားမှဆိုရင်စိတ်တွေနဲ့အတူလူများစုကသွားလုပ်ဖို့အစောပိုင်းကကြောက်ရွံ့ခဲ့တာပါနောက်ပိုင်းမှာတော့နိုင်ငံကူးလက်မှတ်ထုတ်ပေးတာကိပအလုပ်ကိုင်းအလုပ်သမားသက်တည်ခံကပြOWIC ကလောက်တာနဲ့ပြည်ရင်းခီးသွားလာတာတွေမှာဒီစလစ်မဖြစ်မနေရှိဖို့လိုတယ်လို့ကြေညာလိုက်တဲ့နောက်ဒီစလစ်ကိုလူတွေအရင်ကတည်းကများလာခဲ့ပါတယ်။ဒီစလစ်တွေကိုကိုနေထိုင်ရာမြို့နယ်လက်ဝကအယုံတွေမှာထုတ်ပေးတာပါ။စစ်ဖြစ်နေတဲ့နေရာတွေနဲ့ရုံးဖွင့်ဖို့အခက်အခဲရှိတဲ့နေဒေသကလူတွေကတော့နီးစပ်ရာနေရာတွေနဲ့ရန်ကုန်မြို့မှာထုတ်နိုင်ပါတယ်။ဒါပေမဲ့လည်းနှဲကနေလာပြီးတော့ရန်ကုန်မြို့မှာလာထုတ်ချင်းလက်ဝကထည့်ထားတဲ့ data အချက်အလက်မှာနာမည်မှားတာ၊မွေးတက်ကြရမှားတာ၊မိဘနာမည်တွေမှားတာတွေရှိရင်တော့သက်ဆိုင်ရာနေထိုင်ရာနေရာမှာထောက်ခံစာယူပြန်ပြင်ရမှာပါ။နှဲမြို့တွေကမဟုတ်ပဲရန်ကုန်မှာနေထိုင်သူလူအတော်များများမှလည်းအချက်အလက်မှားတဲ့ပြဿနာတွေကြုံရပါတယ်။ဒီလိုမှားရင်းနေဆိုရင်အရင်လုထားတဲ့မှတ်ပုံတင်တွေနိုင်ငံကူးလက်မှတ်တွေကိုပယ်ဖြတ်ပြီးတော့အစ်စ်ပြန်လုပ်ရတာတွေရှိတာမလို့လူလူကအခက်အခဲတွေနဲ့ပို့ပြီးတော့ရင်ဆိုင်ရတယ်လို့လည်းဒေသခံတွေကပြောပါတယ်။နောက်ပြဿနာတစ်ခုကတော့နံပါတ်2မှတ်ပုံတင်နံပါတ်2တွေပေါ်ထွက်လာတာပါ။ဘလို့ကြောင့်အဲ့ဒီလူတွေထွက်ပေါ်လာတယ်လဲရှင်းရှင်းလင်းလင်းမသိရပါပဲလို့အစအဆုံးပြန်လုပ်ရတာတွေကြောင့်အခက်အခဲတွေရင်ဆိုင်နေရတာတွေကိုရန်ကုန်မြို့ခံတအူးကအခုလိုပြောပြပါတယ်။
စမကတော့လောက်တော့အမနာမည်နဲ့မွေးတက်ကြက်နဲ့တူတဲ့သူပေါ်နေတယ်။အဲ့ဒါနဲ့ကိုကအမှန်ဖြစ်တယ်ဆိုတော့အဆင့်ဆင့်ထောက်ခံချက်ပြန်ယူနေရတယ်။စိတ်ရှုပ်ရတာပေါ့နော်။မှတ်ပုံတရားသူတို့ပဲထုတ်ပေးခဲ့တာလေ။ကိုလည်းလုပ်လို့ရတာမဟုတ်ဘူးလေ။ဘလို့တွေမှမသိတာပါ။တန်းစီရဟိုယုံသွားရဒီယုံသွားရနဲ့အဲ့စနစ်တစ်ခုပြင်နိုင်ဘာမှအဆင်ပြေတယ်လို့မရှိဘူး။အဆင်ပြေအောင်လဲလုပ်မပြီးတော့လူတွေပဲပို့ပြီးဒုက္ခရောက်ရတာပေါ့
။ရှင်ကောင်မအမြန်ကြီးတောင်းခန်းတန်းတာရှိပေမဲ့နေသက်သေးတာတွေအထူးသဖြင့်မြဝရီမှုဆယ်ရီဖက်မှာတော့ဒီစလစ်ရဖို့တိမ့်ချီထိပေးနေရတယ်လို့ဒေသခံတွေကပြောပါတယ်။လက်ဝကဖက်ကအခမဲ့ဆောင်ရပေးနေတယ်လို့ပြောဆိုထားပေမဲ့လို့သက်ဆိုင်ရာဌာနတွေမှာတော့ဒီစည်းကွက်ကရှိနေပါတယ်။ပြည်ုံနိုင်ငံဖက်ကိုသွားအလုပ်လုပ်ဖို့ဆိုရင်လဲဒီစလစ်ရှိရမှာဖြစ်တဲ့အတွက်နေ့စဉ်လာလောက်သူတွေများလာပါတယ်။လက်ရှိအမြန်ကြီးဈေးကွက်နဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်
။ဟုတ်အဲ့မှာစီးဟိုပေါ့ပြည်ပြည်ရဲ့ဝန်ကြီးတွေပြောရောက်နေကြတဲ့လူတွေလည်းကတည်းကလည်းအဲ့မှာလုံးချရဆက်ဆဲနေရလို့ရှိရဆိုတာကအဲ့နောက်လုံးတဲ့ခါမှာလည်းအစာကြီးနေရအများကြီးရှိရတယ်ဒီနားဆယ်တောင်ရှိရတယ်အစာမရှိတဲ့လူတွေကတန်းကြတော့တော့လုံးတဲ့ခါမှာလည်းတည့်ရကျိုးပထမတော့ 400 dollars ไม่อยากจะลาไม่ได้เลยเนี่ยมาไปหน่อยชี้ยาลาไม่ได้เลยเนี่ยเออนี่เนี่ยแต่เนี่ยใส่ตัวเสียอาจารย์ชี้ยาเนี่ยจ้าเลยจ้าอะไรจะอุจจาร์เนี่ยเออไม่ได้คือว่าเราอารมณ์มาแค่ชิมาอืมอุจจาร์ก็พอเนาะเออไม่อยากละอาจารย์ไม่ได้ละคือคือชี้ยาคือการชี้ยาที่เขาอยากจะ
ဒီခေတ်မှာမိလာတရားကစတင်ပြီးတော့တရုတ်ထိုင်းနိုင်ငံအနေနဲ့နိုင်ငံဖက်ကိုသွားရောက်လုပ်လုပ်မယ်ဆိုရင်နေဆက်ဖြတ်တန်းခွင့်ရှောက်ထားသူတွေအနေနဲ့နိုင်ငံသားစီစီကပြတခုလဲပါရှိုံနဲ့မရတော့ပဲဒီစလစ်ပါမှာပဲနေဆက်ဖြတ်တန်းခွင့်လက်မှတ်များထုတ်ပေးမယ်လို့လာဝကဖက်ကကြေညာထားပါတယ်။